မဘာတာအသွင်ပြောင်းဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဘဟုနှစ်ပတ်လည်ဆုံညစည်းဝေးလုပ်ခဲ့တာနဲ့ပတ်သက်လို့အဲ့ဒီအစည်းအဝေးကိုဦးဆောင်ခဲ့သူဆရာတော်နှစ်ပါးကိုနိုင်ငံတော်တန်ခမဟာနာယကအဖွဲ့ကဆုံးမဩဝါဒပေးဖို့ဒီကနေ့ခေါ်ယူခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအဖွဲ့ရဲ့အဓိကဆရာတော်ဖြစ်တဲ့ရွာမကျောင်းတိုက်ဆရာတော်မလာရောက်ခဲ့လို့ဩဝါဒပေးပွဲမဖြစ်ခဲ့တဲ့အကြောင်းကိုကိုထက်အောင်ခန်းကသတင်းပေးပို့ထားပါရှင့်။
မဘာသာလို့အမည်ပြောင်းလဲထားတဲ့ဗုဒ္ဓဓမ္မပရိုက်တာဖောင်ဒေးရှင်းဘဟုကပြီးခဲ့တဲ့ဇွန်6ရက်နေ့ကနှစ်ပတ်လည်ဆုံညအစည်းအဝေးပြုလုပ်ခဲ့တဲ့အတွက်ဖောင်ဒေးရှင်းဘူဩခရရွာမဆရာတော်နဲ့ဒုခရဆရာတော်တို့ကိုဆုံးမဩဝါဒပေးဖို့ခေါ်ယူခဲ့ပါတယ်။ဒီနေ့မှာတော့ရွာမဆရာတော်မလာရောက်ပဲဒုတိယဩခရဆရာတော်ကလာရောက်ခဲ့တဲ့အတွက်ဆုံးမဩဝါဒမပေးခဲ့ပါဘူး။ဒီကနေ့အချိန်လေးနဲ့ပတ်သက်လို့ဒုတိယဩခရဆရာတော်ဦးတီလာအိန္နာဘိဝန္တကအခုလိုမင်ကြားပါတယ်
။ဩဝါဒဆရာတော်ကြီးအင်းစင်ရွာမှာဆရာတော်ကြီးမကြွနိုင်တဲ့အတွက်သူတို့မင်ကြားရရှိတဲ့ဩဝါဒလည်းမမင်ကြားဘူးအဲ့လိုပဲဆရာတော်ရွက်နေကျမ်းမာရေးပေါ့တက်တော်ကြီးပြီဆိုတော့ကျမ်းမာရေးအရမကြွနိုင်ဘူးဆရာတော်ကြီးကဩဝါဒပေးခြင်းလို့မင်းလည်းကောင်းပါလေဘုန်းတို့လည်းဩဝါဒခံရတာပေါ့သူတို့လည်းပဲမင်ကြားရှိတာမင်လို့ရတယ်ခမုန်းတို့လည်းရှောက်ရရှိတာရှောက်လို့ရတယ်ဒါကောင်းတာပေါ့ဒီနေ့ကတော့အဲ့ဒီကိစ္စတွေဘာမှမဆောင်ရွက်လိုက်နိုင်ပါဘူးဆရာတော်ကြီးလည်းမမင်နိုင်ဘူးခမုန်းတို့ကလည်းပြန်ပြီးတော့မရှောက်လိုက်နိုင်ဘူးပေါ့နော်
ဩဝါဒခံဘွယ်ကိုဖောင်ဒေးရှင်းဥက္ကဋ္ဌဆရာတော်ဖြစ်တဲ့အင်းစိန်ရွာမဆရာတော်ကြီးမလာရောက်ခဲ့ပေမဲ့ကြီးညာချက်တစ်စောင်ထုတ်ခဲ့ပါသေးတယ်။ကြီးညာချက်ထဲမှာတော့မဟာနာအဖွဲ့စည်းဟာတန်ဃာတွေကရွေးချယ်တင်မြှောက်ထားတဲ့အဖွဲ့ဖြစ်တဲ့အတွက်တန်ဃာနဲ့သာသနာကိုမကြည့်ဘဲသာသနာဖြတ်လို့တဲ့အာဏာရှင်တစုရဲ့ဖိအားပေးတာတွေကိုဆောင်ရွက်မယ်ဆိုရင်ဆရာတော်တွေတမိုင်းတရားခံဖြစ်သွားနိုင်တယ်ဆိုပြီးပါရှိပါရယ်။ဒါအပြင်ဒီနေ့ဩဝါဒခံဘွယ်ကိုတော့အမျိုးသားကြီးတက်ကြွသူတချို့ကလာရောက်ဝန်းရံခဲ့ကြပါသေးတယ်။ဒီကနေ့လာရောက်ဝင်းရင်နဲ့ကိုဝင်းကိုကိုလက်ကအခုလိုပြောပါတယ
်မြန်ကတော့ဩဝါဒဆရာတော်လည်းဖြစ်တယ်နောက်တစ်ခါမြို့ပါတာသနာစောင့်ရှောက်ရေးတကယ်လည်းဆောင်ရွက်နေတာဖြစ်တယ်အဲ့တော့ကျွန်တော်တို့ဒီနိုင်ငံမှာဟိုနိုင်ငံရေးရပါတီတစ်ခုနဲ့ပါတီတစ်ခုနဲ့မတင်မြတ်လို့ဒီပါတီတစ်ခုကအာဏာရရေးပါတီတစ်ခုကအာဏာမရရေးစသည်ဖြင့်သူတို့ရဲ့ဒီတရားနဲ့တရားဟိုဖြစ်ပေါ်လာတဲ့အပိုင်းဒီပုံမှာပဲဒီတန်ခါးတွေကိုအသုံးချနေလို့မြင်ပါတယ်
နောက်ဆုံးကုနဲ့တမရောက်သိန်းစိန်လက်ထက်မှာစတင်ဖွဲ့စည်းခဲ့တဲ့မဘာသာကို2019ခုနှစ်မှာတော့တရားမဝင်အသင်းဖြစ်ကြီးညာခဲ့ပြီးနောက်မဘာသာဆိုင်မှုတွေကိုဖျက်ဖို့အတွက်မဟာနာကကြီးညာချက်ထုတ်ပြန်ခဲ့ပါတယ်။မဘာသာကိုဖျက်သိမ်းမိမကြခင်မှာပဲဗုဒ္ဓဓမ္မပရိုက်တာဖောင်ဒေးရှင်းကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။2018ခုနှစ်မှာတော့ဗုဒ္ဓဓမ္မပရိုက်တာဖောင်ဒေးရှင်းကိုပါတရားမဝင်ဖွဲ့စည်းဖြစ်မဟာနာကထုတ်ပြန်ကြီးညာခဲ့ပါတယ်။ဩဝါဒပေးဖို့ခေါ်ယူရတဲ့ပတ်သက်လို့ဆရာတော်မင်းတုံညာကသူ့အမြင်ကိုအခုလိုမိန့်ပါတယ
်။ဥပဒေကိုကျော်လွန်နေတာဖြစ်တယ်ပေါ့နော်တရားဝင်ချမှတ်ထားတာကိုဒါကြောင့်မလို့ကံကနိုင်ကကနေပြီးတော့လှုပ်တာဖွဲ့စည်းရဲ့ဒါအာဘိမှုခိုင်းခင်မှုကြောင့်မဟုတ်ဘူးလေသူတို့မှာကရပြောကြတယ်ချမှတ်ထားတဲ့ဤမြင့်နေနဲ့တန်းစင်နေနဲ့ဩဝါဒတွေနဲ့သူတို့အတိုင်းဆောင်ရွက်ကြတာဒါပရမတွေကဖြတ်သိမ်းပြီးသားတွေကနှစ်ပတ်လေဆိုတာဆောင်ရွက်ခွင့်မရှိတော့ဘူးပြီးတော့လည်းပဲအခုလက်ရှိကနပြောတဲ့ဗုဒ္ဓဓမ္မပရာဟိတအောင်လေးရှင်ရဲ့နှစ်ပတ်လည်တော့ပြောထားတဲ့စကားတွေဟာဆိုလို့ရှိရင်ဒါဘလုံးဝဥပဒေနဲ့မညီဘူ
းဒီတရားမဝင်ဗုဒ္ဓဓမ္မပရိုက်တာဖောင်ဒေးရှင်းဘဟုနှစ်ပတ်လည်စုံကြီးစည်းဝေးကိုတန်ခါတထောင်ခန့်တက်ရောက်ခဲ့ပြီးရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းမကိုတိုင်းတက်ရောက်ခဲ့ကအလူငွေလူရန်ခဲ့ပြီးတော့အစိုးရကိုအခွန်ပေးရန်ပြက်ကွက်ခဲ့လို့တရားစွဲခံရပြီးဝယ်ရန်ထုတ်ကန်ထားတဲ့ဦးစိုးထွန်းရှင်ကလည်းနေစွန်းဆက်ကပ်လူရန်ခဲ့ပါသေးတယ်ဒါအပြင်မဘာသာအမည်ပြောင်းဗုဒ္ဓဓမ္မပရိုက်တာဖောင်ဒေးရှင်းရဲ့ထင်ရှားတဲ့ဆရာတော်တစ်ပါးဖြစ်တဲ့ဆရာတော်ဦးဝီရသူဟာလည်းနိုင်ငံတော်ကြီးညိုပြက်စင်မှုပုံမှန်တင်းနေလေးကာကြီးနဲ့အမှုရင်ဆိုင်နေရပါတယ်။ဆရာတော်ဦးဝီရသူကိုရန်ကုန်တိုင်းတန်ခါနာယကအဖွဲ့ကဩဝါဒပေးဖို့စီစဉ်ခဲ့ပေမဲ့အကြောင်းမျိုးမျိုးကြောင့်ဆိုင်းငံ့လိုက်ပြီးဆရာတော်ဦးဝီရသူဘက်ကတော့ဓမ္မဇက်နဲ့အရေးယူပြီးမှအာဏာဇက်နဲ့အရေးယူခံမယ်လို့လူမှုကွန်ရက်မှာပြောဆိုထားပါတယ်ခင်ဗျာ
။ကိုထက်အောင်ခန့်ပြောပြသွားတာပါရှင်။